ကဲဆရာမမင်္ဂလာပါရှင
်ဟုတ်ကဲ့မင်္ဂလာပါ
ဟုတ်ကဲ့ပါကျမဒါမနေ့ကဆိုရင်ဒါကာကွယ်ဆေးမြန်မာနိုင်ငံမှာပထမဆုံးထိုးတဲ့ပေါ့နော်ဒုတိယရက်လို့ပြောရမှာပေါ့ဒုတိယရက်မှာဆရာမကဒီကာကွယ်ဆေးထိုးခဲ့တယ်ဆိုတော့လေဆရာမရဲ့ဒီအတွေ့အကြုံနဲ့စိတ်ခံစားချက်ကိုပြောပြပေးပါဦးရှင
်ဟုတ်ပါတယ်မနေ့ကဒုတိယရက်မှာတော့ကျမတို့ပြည်သူ့ကျန်းမာရေးကဝန်ထမ်းတချို့နဲ့ဒုကာကွယ်ဆေးသွားထိုးခံခဲ့ပါတယ်ပထမအနေမှာတော့ကျမတို့ဦးစားပေးရတော့ဥက္ကဋ္ဌပိုင်းကလို့တောင်းရှိတဲ့သူတွေကဥစားပေးအနေနဲ့ထိုးတာဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့သူတို့ကယောဂကုသဖြစ်ပါမှုကိုနော်ဒိုင်ရိုက်ကင်တွေပြီးတော့လွတ်လုံရတဲ့သူတွေဖြစ်ပါတယ်။ဒီလိုရှိရင်မနေ့ကတော့ကျမတို့ထိုးပါတယ်။ကျမထိုးတဲ့အချိန်မှာတော့၃နာရီထိုးဖို့၂မိနစ်အလိုမှာကျမကောက်ဆေးထိုးပြီးပါတယ်။ကောက်ဆေးမထိုးခင်မှာကျမတို့ဝင်သွားတဲ့ရသူတို့ခီးဥချိုပါတယ်။ဒီလိုရှိရင်ဒီကျမတို့ဒီဆိုင်ပေါ်မှာထိုင်ခိုင်းပါတယ်။ထိုင်ခိုင်းပြီးတော့ကျမတို့ပရှာတိုင်းပါတယ်ဘေးပေါင်ခြင်းဘယ်လောက်ရှိတယ်လဲတကယ်လို့သေးပေါင်ခြင်းတက်နေလို့ရှိရင်ချက်ချင်းထိုးလို့မရပါဘူးခဏနားရမှာနားပါတယ်နားပြီးမှတိုင်းပြီးမှစိတ်ချရမှာဘာဖြစ်လို့ကျမတို့ exhaustion ပေါ့နော်လှုပ်ရှားမှုလုပ်လို့ရှိရင်သေးပေါင်ရတော့နည်းနည်းလေးနည်းနည်းများတော့တက်လာတတ်တော့ဒီလိုမျိုးသေးပေါင်ပုံမှန်ရှိမရှိတိုင်းပါတယ်တမ်းချ normal ရှိမရှိတိုင်းပါတယ် oxygen saturation normal ရှိမရှိတိုင်းပါတယ်ကျမကတော့ oxygen saturation 69ဒီပြန်ပရက်ရှာတော့130 85ပေါ့နော်ဒါလည်းကျမလည်းပုံမှန်အားဖြင့်ဆို120လောက်ပဲရှိတာနေပြီကျမလည်းနည်းနည်းလေး exhaustion ဖြစ်တဲ့အတွက်ကြောင့်မို့ဒါတနည်းလေးပေါ့နော်ဒါပေါ့ဆို exhaustion ဖြစ်တဲ့ဆိုတော့စိုးရိမ်လို့ကြောက်ဟုတ်ပါ့မဟုတ်ပါဘူးဒါတို့ဒါဒီလိုမျိုးတကယ်ကိုနော်ဒီလိုမျိုးကပ်ယောဂအတွက်ကောက်ွဲတဲ့စီကိုယ်နိုင်ငံမှာထိုးနိုင်တယ်ဆိုတော့ဒါကိုလည်းဒီဒီဖြစ်တယ်ဝမ်းမြောက်တယ်ပေါ့နော်ဒါကြောက်လည်းနေပေါ့နော်ကျမ130လောက်ထိတက်သွားတယ်အဲ့ဒီမှာ temperature လည်းကျမ normal အဲ့ဒါပြင်ကျမရဲ့ဆောက်ရွက်မှာရေးသွင်းတာလေးလုပ်တယ်ကျမဟာကောပေါ်တော့ merit လား single လားမေးပါတယ်ပြီးလို့ရှိရင်ကလေးရှိသလားကလေးနှိုးတိုက်နေသလားကိုယ်ဝန်ရှိနေသလားစသဖြင့်ထေချာမေးပါတယ်အဲ့လိုမျိုးထေချာ screen နဲ့လုပ်ပြီးတော့မှကျမတို့ကိုထိုးမဲ့စီကိုကျမတို့သွားခိုင်းပါတယ်ကျမတို့ထိုးရတဲ့နေရာကတော့เนาะအငိမ့်စားဝန်ထမ်းစေယုံနေပြီးတော့เนาะခရင်300စေယုံဖြစ်ပါတယ်အဲ့စေယုံမှာတော့သူကဒီထိုးမဲ့နေရာကြီးပေါ့เนาะဒါနည်း5ခုလောက်သူကထားတာပါတယ် manage လုပ်တဲ့လူကဒီနေရာသွားပါဆိုအဲ့မှာမှကိုကကောက်ွယ်ဆေးကိုထိုးမယ်အခုထိုးတာကတော့ OBC ကောက်ွယ်ဆေးဖြစ်တယ်ဒါကြောင့်မို့လို့ဒီကောက်ွယ်ဆေးထိုးပြီးလို့ရှိရင်ခုနပြောသလိုဖျားတာရောင်တာပြီးတာနာတာဒါမျိုးတွေဖြစ်နိုင်တဲ့ရှင်းပြပါတယ်ထိုးတာပါတယ်ကောက်ွယ်ဆေးကိုထိုးပေးတဲ့သူကတော့ဒါ PPE level 2ဝတ်ဆင်ပါတယ်မတ်မတ်ဆေးဖေးရှီးရဲ့ apron ရဲ့ပေါ့နော်ဒါဝတ်ဆင်ပါတယ်အခုကကျမတို့ IM ပေါ့နော်အသားထဲထိုးရတဲ့ကာကွယ်ဆေးဖြစ်တဲ့အတွက်ကြောင့်90 degree နော်အဲကံကိုယ့်ရဲ့ဒီ alignment ပေါ့ကိုယ့်ရဲ့လမ်းမနဲ့တော့တန်တန်နေထိုးပါတယ်ဒီကတော့တချို့တွေကပြောတယ်ဟာဒီကာကွယ်ဆေးကကိုအတဆုံးထိုးတယ်အတဆုံးထိုးတာမဟုတ်ပါဘူးနော်ကျမတို့အားလုံးလည်းမိခန့်ကာကွယ်ဆေးတွေထိုးပူကြတယ်နော်ထိုးပူကြတယ်ကိုယ်ဆောင်နေဆိုလို့ရှိရင်ကိုယ်တခါဆောင်ရင်မိခန့်ကာကွယ်ဆေး2ချိန်3ချိန်ဒါမျိုးတွေထိုးကြတယ်ဒီသဘောပါပဲဒါကိုစိုးရိမ်စရာမလိုပါဘူးနာလို့နာမနာမသိဘူးထိုးလို့ထိုးမနာမသိဘူးကျမတကယ်ဟိုတော်တော် satisfy ချင်တတ်သွားပါတယ်နော်အဲ့ဒါဒီထိုးပြီးရင်တော့သူကအဲ့ဒါလေးကိုသူကဂုံးလေးနဲ့မချက်ရပါဘူးနော်ကောက်ွက်ဆေးထိုးပြီးရင်လေဂုံးလေးနဲ့အသာလေးပဲအဲ့နေရာလေးကိုဒါလေးပဲထိထားလိုက်ရင်ညပါပြီပြီးလို့ရှိရင်တော့သူကပြောပါတယ်ဒီကျမရဲ့ကောက်ွက်ဆေးထိုးကတ်မှာအမီအသက်မှတ်ပုံတင်နောက်တစ်ခါဖုန်းနံပါတ်နောက်ဒီကနေ့ပြောတယ်ကျမတို့ကအလုတ်ကန်ပေါ့နော်အလုတ်ကန်ကတော့ကျမရဲ့ဝန်ထမ်းဆိုတော့သူက category 3လို့3ထဲမှာပါပါတယ်တခါလဲအဲ့ဒါ automatic ကျမတို့ကဟိုတခါလဲဖြည့်ပြီးသားဖြစ်ပါတယ်ဘာမှလည်းရင်းနဲ့ဖြည့်တာမဟုတ်ပါဘူးသူက electronic sending နဲ့လုပ်တာဖြစ်ပါတယ်ဒီကောက်ွက်ဆေးတွေကျမတို့တာမန်ကောက်ွက်ဆေးတွေလိုမျိုးမဟုတ်ပါဘူးကပောက်ကက်ယောဂကိုရက်တက်နိုင်တဲ့နော်လက်နဲ့တစ်ခုဖြစ်တဲ့ကောက်ွက်ဆေးဖြစ်တဲ့အတွက်ကြောင့် electronically သေးသေးချာချာမှတ်တမ်းတင်ပါတယ်အတန်းတင်ပြီးကျမတို့ကျမထိုးတာဒီ2:58ဖြစ်ပါတယ်ဆိုပြီးတခါလေးရေးပေးလိုက်ပါတယ်အဲ့ထိုးတဲ့ခါမှာနောက်တစ်ချိန်ဘယ်တော့လာထိုးရမလဲနောက်လေးဘက်ကျထိုးဖို့ချက်ပါတခါလေးပေးပါတယ်ပြီးကျမကကာကွယ်ဆေးထိုးပေးတဲ့အဲသူနာပြုတ်နော်ကျမသူ့ရဲ့နာမည်အခုကာကွယ်ဆေးထိုးတာဘုမထိုးရလဲစူးရတခါတဲ့ဒီမှာရေးထားလိုက်ခြင်းအဖြစ်နော်ဟိုပြပြဆုံဆုံ information တွေရှိပြီးသားဖြစ်ပါတယ်အခုကျမကထိုးပေးတဲ့ကာကွယ်ဆေးဒီ bed lot number ပေါ့နော် bed assign bed အတုကကာကွယ်ဆေးလဲဆိုတော့တခါလေးရေးထားကျန်တဲ့အကြောင်းတုံစရာကြောင့်တစ်ခုခုဖြစ်တယ်ဆိုရင်ဒီကောက်ွယ်ဆေးနဲ့ပတ်သက်လို့ပြဿနာပါရှိတယ်လဲဆိုတော့ဒါမျိုးစုံစမ်းစစ်ဆေးနိုင်မှုကိစ္စတွေအစားအသေးစိတ်လုပ်ပါတယ်အဲ့ဒီမှာကျမတို့ကိုဘာယူဝက်စောက်ပါမယ်အမှဆိုရင်ထိုင်ဖို့လေးတွေလည်းခုံလေးတွေလည်းပေးထားပါတယ်ဒီနေရာမှာတော့တရားမောက်ပေးထားပြီးတော့မယ်ခါချက်ကြားတဲ့မှာမိမိမှာတစ်ခုမူရာဝေးတာပြဿနာရှိလဲဒါလေးတွေပြန်ပြောပါတော့အများစုကတော့ကျမတို့မိမိကကျမသွားထိုးတဲ့တခြားလုံးမှာလည်းဘာမှပြဿနာမရှိပါဘူးတကယ်လို့ဆေးကြောင်တစ်ခုခုဖြစ်တယ်ဆိုလို့ရှင်သူကဆေးထိုးပြီးရင်သူက15မိနစ်ဝန်းကျင်မှာသူကဖြစ်လိမ့်ရှိတဲ့အတွက်ကြောင့်နိုင်ဝက်အဆောင်ချီချီဟောင်းအန်ရဲကင်းပါတယ်နော်စိတ်ချပါတယ်ဒီနေရာမှာကောက်ွက်ဆေးနဲ့ပတ်သက်လို့ရှိရင်သူကနော်ဆရာကိုင်းနှုံးကြော်ကြော်ပေါ့နော်ဆရာကိုင်းနှုံးဝန်းကျင်ဆရာကိုင်းနှုံးကြော်ကြော်ကတော့ဒါမှဆေးထိုးတဲ့နေရာမှာနာရာနီရာရောင်းနာခေါင်းကြိုက်တာနောက်တစ်ခုကကြတော့ပျို့အန်ကျင်တာမဆိုင်တောက်ချင်းဖြစ်တာဒါမျိုးတွေရရှိပါတယ် ဒီနေရာမှာတရားမှာတရားခိုင်နှုန်းတော့ကတော့တာမန်လက္ခဏာအနေနဲ့နည်းနည်းလေးပို့တော့ပြင်းထန်ပါတယ်ဒါကတော့ဒီကျမတို့နော် MOE website ကလည်းတိတိကျကျဖော်ပြထားတဲ့အတွက်ကြောင့်မို့နော်ဒီအရာတွေနဲ့ပတ်သက်လို့ရှိရင်တိတိကျဖတ်ပါဘောနော
်ဟုတ်ကဲ့ပါကျမအဲ့တော့ဒါကကာဝယ်ဆေးကတော့မနေ့ကထိုးရတာပေါ့နော်အဲ့တော့ဒီနေ့ဆိုလို့ရှိရင်ဒါကျမလည်းအလုပ်ပြန်ဝင်နေတယ်ဆိုတော့လေဘယ်လိုမျိုးပေါ့အာခဏကိုပေါ့ပေါ့ဘယ်လိုမျိုးတက်ရောက်မှုတွေရှိလဲပေါ့နော်ဒီခန်းစားချက်ကိုလည်းပြောပြပေးပါအောင်ရှင်ဟုတ်
ပထမနေ့မှာတော့3,551ယောက်ထိုးနှံပါတယ်ဒုတိယနေ့မှာတော့38,000ကျော်ထိုးနှံတဲ့အတွက်ကြောင့်နှစ်ရက်ပေါင်းဆိုလို့ရှိရင်38,000ကျော်နဲ့38,000နီးနီး68,000နဲ့နော်68,000နီးနီးနောက်ထိုးနှံပြီးဖြစ်ပါတယ်ဒီလိုထိုးနှံတဲ့အခါကရောဂါကြောင့်ပြင်းထန်ဒက်မတဲမှုတွေဖြစ်ပွားတာလို့စိတ်ရောတရားလောက်တိဖြစ်တာလို့ဆိုတာကမရှိသလောက်ဖြစ်ပါတယ်လက်ရှိနေသားတော့ဒါတော်တော်တာမန်နဲ့အတင်းအကျပ်လက္ခဏာလောက်ပဲခံစားပါတယ်တာမန်လက္ခဏာခံစားရတဲ့သူကတော့အများစုဖြစ်ပါတယ်ဒါဆိုရင်ကျမကမနေ့က3,000ထိုးဖို့2မိနစ်အလိုမှာကျမထိုးခဲ့တယ်3,000ခွဲဖို့2မိနစ်အလိုမှာကျမပြန်ခဲ့တယ်ပြန်ပြခါကြကျမရဲ့နော်ကျမတို့ရုံးဖယ်နေတူပြန်ပြန်ပြခါကြလမ်းမှာကျမတို့ဟိုပေါ့နော်ခုနပြောတယ်ဘာမှတရားမှဘာမှမဖြစ်ဘူးကျမတို့မုတ်တေတာမှဟိုပပဆယ်ဝယ်ပြီးတော့ကျမတို့စားလိုက်ကြသေးတယ်ဘာဖြစ်လို့လဲဆိုတော့ကျမတို့အားလုံးပျော်ရွှင်နေဘာဖြစ်လို့ကောက်ွယ်ဆေးကိုဒီလိုမျိုးထိုးခံဝင်ရလဲဆိုတာကလည်းဒါလွန်ကုန်ယူစရာဖြစ်ပါတယ်ဖြစ်လို့ရှိရင်ကျမတို့ဟိုပေါ့နော်ညဘက်မှာဟိုဒီလိုပေါ့နော်ယောဂါတွေဖြစ်ပွားမှုဘာရှိတယ်လဲပေါ့နော်ကျမအနေနဲ့ပြောရမယ်ဆိုလို့ရှိရင်ကျမဒီပဲဘက်ဘက်လက်မောင်းထိုးရတယ်ဒီမှာဘာမှကျမနာကျင်တာလို့ဒီဒီလမောင်းမြောက်ရတာခက်တာလို့ပါတော့ဘာမှမရှိကြပါဘူးတကယ်ကိုကျမတို့ကတော့ဒါဟာတော်တော်လေးကိုဟိုပြောရမယ်ဆိုလို့ရှိရင်เนาะသူများတွေဟိုပြောနေကြတယ်တော်တော်လေးကိုခံရတယ်ဆိုပေမဲ့ဒါမဟုတ်ဘူးဆိုတဲ့အကြောင်းကိုပြည်သူတွေကိုပြောလို့ပါတယ်ကျမနည်းနည်းလေးဖြစ်တာတော့ဟိုညမှမှကျမချမ်းနေညနေနာရီလောက်မှတော့ကျမချမ်းလာပါတယ်အဲ့ဒါလည်းတစ်ခါလေကြာလို့ရှိရင်ဟောလို့ကျမတို့เนาะချမ်းလာတယ်ဆိုတာလေကျမကမနေ့ကတော့ထူးထူးခြားခြားနည်းနည်းလေးတော့ကျမစောအိပ်ပါတယ်စောအိပ်ချင်စိတ်တော့ပေါက်ပါတယ်မှဘာဖြစ်လို့လဲဆိုတော့ဟိုပင်မန်းတာလည်းပါတယ်เนาะပင်မန်းတာလည်းပါတယ်เนาะစေးကြောက်ဟိုအိတ်ချင်မလားဒါတော့ပြောရတာခက်ပါတယ်သို့တော့ကျမလည်းနေဆော့ပါတယ်ဘာဖြစ်ဆိုတော့ကျမအဲ့ခုကျမနေဘလိုရတယ်လိုရတယ်နောက်တစ်ခုကကျမဘာမှလည်းဟိုပေါ့เนาะဘာမှမခံစားရဘူးနားလာကျင်တာလည်းမရှိဘူးမရှိတာကျမစောစောလေးလိုက်တယ်ပြီးရင်တော့ကျမဟိုအဲ့လိုရောဟိုမေ့သွားတယ်အဲ့ဒါမှ2နာရီလောက်မှကျမချမ်းလာလို့အလေးတက်ထားဖို့လိုက်ရတယ်ဒီလောက်ပါဒါဆိုလို့ရှိရင်ကျမက minor symptom တော့မှမပေါ်ဘူးလို့ပြောမယ်ဆိုပြောလို့ရပါတယ်အခုဆိုကျမတက်ရုံတက်တယ်ရုံမှကျမဒီလှုပ်ရှားရှိရလှုပ်တယ်စီးဝေးတွေပြင်းစွန်ဆက်သွားမယ်အခုဆိုလို့ရှိရင်ကျမရဲ့ဒီအတွေ့အကြုံတွေကိုကျမအနေနဲ့เนาะပြည်သူလူထုကိုပြောချင်တဲ့ဥစ္စာကကျမဒီခုနပြောသလိုပေါ့နော်ဒီကောက်ွက်ဆေးကိုမနေ့ကထိုးနှံခဲ့တာမှအခုဆိုရင်3နာရီတခုတနာရီကနောက်တနာရီကဆိုကျမ24နာရီပြည့်ပါပြီကျမဘာမှတရားနဲ့ပတ်သက်လို့စိုးစိုးဝါပြင်းထန်တာခံစားရတာမရှိပါဘူးဒီနေရာမှာတချို့တွေကယောဂလက္ခဏာတွေပေါ်မှဟာ antibody ဒါတွေအလွတ်လုံနေတယ်ဒါဆေးအောင်တယ်ဒီလိုမဟုတ်ပါဘူးနော်ဒီနေရာမှာဆိုလို့ရှိရင်ယောဂလက္ခဏာတွေကဒီခုနက EPI ပေါ့နော်တို့ချက်ကောက်ွက်ဆေးလုပ်ငန်းစီမံချက်ကလည်းဒါရေးထားပါတယ်ခုနဆယ်ယောက်မှတယောက်လောက်ကတော့နော်ဆေးထိုးတဲ့နေရာမှာနာတာနီးတာအကျိတ်တရောင်းတာခုနဘယ်လိုခုနဖျားတာဖလူလို့မဟုတ်ဘူးခုပြောတုတ်ခွေးခံစားရတဲ့လက္ခဏာမျိုးတွေခံစားရတာဒါမျိုးတွေရှိပါတယ်နည်းနည်းတိရခိုင်တော့ပေါ့တရားမှတိရခိုင်တော့ဒါအာမန်လက္ခဏာမှပေါ့နည်းနည်းပိုပြင်းတာပေါ့နော်သို့တော့ကျမအနေနဲ့ကတော့ဒါယောဂလက္ခဏာဘာမှဒီအရနဲ့ပတ်သက်လို့မခံစားဘူးကျမတို့တုတ်ခွေးကောက်ွက်ဆေးတွေထိုးမှုတယ်မလားအဲ့တုတ်ခွေးကောက်ွက်ဆေးတွေထိုးတဲ့အခါမှာအဲခံစားရတဲ့လောက်ပဲသို့တော့ဒီတစ်ခါနာတော့ကျမမနာတဲ့အတွက်ကြောင့်မို့တော်တော်လေးကိုကျမအနေနဲ့တော့ရှင်းနေပြီဖြစ်ပါပဲ
ဒါကာဝေဇီကလည်းဒါကာယောဂကာဝေဇီဖြစ်နေတယ်ပထမဆုံးအချိန်နဲ့ထိုးကြရမယ်ဆိုတော့လေဒီစိုးရိမ်နေကြတဲ့ပြည်သူတချို့ကိုကဒီကာဝေဇီထိုးတာနဲ့ပတ်သက်ပြီးတော့ဗိုင်းများပြန်ပြီးတော့ဝေးမျှခြင်းလဲရှင
်ကျမပြည်သူတွေကိုဒီနေရာမှာမြစ်တာနဲ့စကားပေါ်နှလက်ဆောင်ပါခြင်းတာကတော့ကာဝေဇီတစ်ခုစီနော်ဒီလိုမျိုးထိုးနှံဝင်ရတဲ့အခြေအနေတွေရောက်ဖို့အတွက်ဗန်မလိုက်သောအဖွဲ့အစည်းတွေအစစ်အစစ်သောဆုံးဖြတ်မှုတွေခံရပါတယ်အခုလက်ရှိထိုးနေတဲ့ဒီခုနကိုဗစ်ရှိကောက်ွယ်ဆေးပြီးအောက်ဆုတ်ကောက်ွယ်ဆေးနဲ့တူတူပါပဲအောက်ဆုတ်ကောက်ွယ်ဆေးဒီ UK မှာလည်းဒါ emergency အတွက် license emergency use အတွက် license ပေးထားတာဖြစ်ပါတယ်အိန္ဒိယအစိုးရလည်း emergency use အတွက် license ပေးထားတာဖြစ်တဲ့အတွက်ကြောင့်ကျမတို့ FDA ကလည်း EPI program ကောက်ွယ်ဆေးတို့လုပ်ငန်းစီမံချက်မှာသုံးဖို့အတွက် FDA approve ပေးထားတာဖြစ်တဲ့ကြောင့်မို့စိတ်ချလက်ချနဲ့ကောက်ွယ်ဆေးထိုးနှံဖို့လိုပါတဲ့ဒီနေရာမှာဖြစ်ပေါ်လာနိုင်တဲ့နောက်ဆက်တွဲဆိုးကျိုးလေးကဒီယောဂဖြစ်ပွားမှုနဲ့နိုင်စားလိုက်လို့ရှိရင်ဘာမှကိုနောက်ဆက်တဆိုးကျော်မှုလောက်เสียပြောစကားတဲ့တော့ထည့်ပြောလောက်เสียမဟုတ်ဘူးဆိုတာလေးသိစေချင်ပါလေကျမတို့နိုင်ငံမှာဆိုရင်ခုယောဂဖြစ်ပွားမှုကတသိန်း4,000နီးရှိနေတယ်တည်ဆုံးတဲ့သူကလည်း3,100လောက်ရှိတယ်ဒီမှာဆိုလို့ရှိရင်အသက်85နှစ်အထက်က85နှစ်အထက်ယောဂဖြစ်ပွားမှုနဲ့85နှစ်အထက်မှာတည်ဆုံးတဲ့သူကိုချိန်လိုက်မယ်ဆိုလို့ရှိရင်21,000တုံးတော့တည်ဆုံးမှုရှိပါတယ်ဒါဆိုရင်85နှစ်အထက်ယောဂဖြစ်တဲ့သူ9ယောက်ဆိုလို့ရှိရင်တယောက်တည်တယ်ဆိုတဲ့အဓိပ္ပာယ်ဖြစ်ပါတယ်နော်67နဲ့85ကြားမှာဆိုလို့ရှိရင်နော်100,000တုံးလောက်ရှိတဲ့အတွက်ကြောင့်မို့အဲ့လို67နဲ့85ကြားအသက်အရွယ်တွေမှာကယောဂကူးစက်ခံရလို့ရှိရင် ဆက်ရောက်မှာတယောက်တည်းဆိုတဲ့အဓိပ္ပာယ်ဖြစ်ပါတယ်ဒါကြောင့်မို့ကျွန်တော်တို့အနေနဲ့ပို့ဆောင်လို့လုံးဝပို့ဆောင်လို့မရတဲ့အခြေအနေဖြစ်ပါတယ်เนาะကာကွယ်ဆေးနဲ့ပတ်သက်လို့ရှိရင်သိလိုတာတွေရှိလို့ရှိရင်2019ကိုကောဆန်တာကိုရုံးချိန်တွေနဲ့ကိုးနိုင်ရတဲ့ညနေ9နာရီအထိဆက်သွယ်လို့ရပါတယ်ဒါပြင်MOH ဒီတိုင်းတဲ့အချက်လက်ကိုတိတိကျကျပဲပေါင်းစုံအောင်ပြင်ဆင်ပြီးတော့အပိုင်းတစ်အပိုင်းနဲ့တေချာထုတ်ပြန်တာဖြစ်တဲ့အတွက်ကြောင့်မို့ဒါတွေကိုစနစ်တကျတေချာဖတ်ပါတေချာဖတ်ပြီးလို့ရှိရင်အများနဲ့ဖတ်ရအောင် share ရင်းနဲ့စကန်ဖြစ်ပါတယ်ဒါဟာလေဇီဝတ္တဓာတ်မှာဖြစ်ပါတယ်ကိုယ့်ရဲ့ share တစ်ချက်ကြောင့်ဒီမှန်လမ်းမှန်เนาะအကြောင်းအကျင်းရာကိုကိုယ်က share လဲလို့အများပြည်သူဖတ်ရတယ်ဆိုရင်ဒါဟာဇီဝတ္တဓာတ်ကုသိုလ်လေးကိုကတော့ခုနဗမာကြီးပဲနဲ့ရရှိသွားမှာဖြစ်ပါတယ်ဆိုတာလေးကိုပြောချင်ပါတယ်နေ့ရက်ဒီမှာကာကွယ်ဆေးထုတ်ဖို့အတွက်စိုးရင်ကြောင်းကြတယ်မရှိသေးဘူးအတွက်ကျွန်မအနေနဲ့